မြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကလူပေါင်း45တန်းကျော်ဟာပုံစံမျိုးစုံနဲ့ခေတ်သစ်ကြေကျွံပြုခံနေရတယ်လို့ကမ္ဘာတဝန်းကျွံပြုခိုင်းစင်မှုဆိုင်ရာအညွန်ကိန်း Global Slavery Index အစီရင်ခံစာမှာဖော်ပြပါရှိပါတယ်ကျွံပြုတ်ခိုင်းစေခံရမှုတွေဟာအာရှပစိဖိတ်ဒေသတွေမှာအများဆုံးဖြစ်ပြီးထိုင်းနိုင်ငံကငါးဖမ်းလုပ်ငန်းတွေမှာမြန်မာနိုင်ငံသားအများစုကိုကျွံပြုတ်ခိုင်းစေခံရတဲ့အခြေအနေကိုလည်းအစီရင်ခံစာကထောက်ပြထားပါတယ်။ကမ္ဘာတစ်လွှားကျွံပြုတ်ခိုင်းစေခံရမှုပိုပြီးဆိုးဝါးလာနေတဲ့အနေအထားမှာမြန်မာနိုင်ငံသားတွေလည်းပါဝင်နေတဲ့အခြေအနေကိုမတ်တင်ကြီးထိုက်ကပြောပြပေးပါမယ်ရှင်
။လူကုန်ကူးခံရမှုအတ္တမခိုင်းစေခံရမှုအကျွေးခံပြတာနဲ့အလိုမတူပဲဖိအားပေးလက်ထပ်ခိုင်းတာတွေဒါမှမဟုတ်လေစီးပွားဖြင့်လင်ကုန်ကူးကောင်းပုံပြခိုင်းစင်မှုပုံစံမျိုးမျိုးနဲ့ကျွံပြုတ်ခိုင်းစေခံရတဲ့ကဘာတလွားကကလေးငယ်တွေအမျိုးသမီးနဲ့အမျိုးသား45ဒသမ8တန်းရှိနေပြီးအရင်နှစ်ကထက်စာရင်28ရာခိုင်နှုန်းတိုးလာတာဖြစ်တယ်လို့အင်ကာနစ်ကထုတ်ပြန်လိုက်တဲ့2016ခုနှစ်အတွက်ကဘာတဝန်းကျွံပြုတ်ခိုင်းစေခံရမှုဆိုင်ရာအညွှန်းကိန်း Global Slavery Index ကဖော်ပြလိုက်ပါတယ်ဩစတြေးလျအခြေစိုက် Walk Free Foundation ကဒီအစီရင်ခံစာကိုပြုစုခဲ့တာဖြစ်ပါတယ်။ကိုမကြိုက်တဲ့အလုပ်ကိုညှင်းပယ်နိုင်ခွင့်၊ထွက်ခွာသွားနိုင်ခွင့်မရှိတဲ့အခြေအနေမျိုးကိုကျွံပြုတ်ခိုင်းစေခံရခြင်းဖြစ်တယ်လို့ Walk Free Foundation ရဲ့အမှုဆောင်ညွှန်ကြားရေးမှူး Fiona David က VOA နဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပြီးအာရှပစိဖိတ်ဒေသတွင်ဆိုးဝါးလာတဲ့အခြေအနေကိုလည်းအခုလိုထောက်ပြပြောဆိုသွားပါတယ်
။ What we see is surprisingly large numbersof people in some form of forced labor or even forced marriage in countries
ဒီမှာခိုင်းစေခံရတာမျိုးအလိုမတူပဲနဲ့ဖိအားပေးလက်ထပ်ခိုင်းတာမျိုးတို့လိုမျိုးပုံစံအမျိုးမျိုးနဲ့ခက်တဲ့ခြေကျွံပြုခိုင်းစေခံရသူအရေးအတွက်ကထက်မှတ်မထားလောက်အောင်များပြားလာတာကိုကျွန်တော်တို့တွေ့ရပါတယ်ဒီထဲမှာဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကလည်းပါဝင်ပြီးတော့လူပေါင်းတသန်းခွဲလောက်ကအဲ့ဒီမှာခိုင်းစေခံရတဲ့အနေအထားမျိုးမှာရှိနေပါတယ်ဘာကြောင့်လဲဆိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံကကမ္ဘာတစ်လွှားကိုအဝိထည်တွေအများဆုံးချုပ်လုပ်တင်ပို့နေတဲ့နိုင်ငံတစ်ခုဖြစ်နေလို့ပါကမ္ဘောဒီးယားနိုင်ငံမှာလည်းအလားတူအခြေအနေမျိုးရှိနေပြီးတော့လူပေါင်း2သိန်းခွဲလောက်အထမခိုင်းစေခံနေရပါတယ်တချို့ကတော့ပုဂ္ဂလိကအိမ်တွေမှာအလုပ်လုပ်ကြရတဲ့အိမ်ကူတွေဖြစ်ပြီးတော့ကျွံပြုတ်ခိုင်းစေခံရမှုအများဆုံးအစုဖွဲ့လည်းဖြစ်ပါတယ
်ကမ္ဘာပေါ်မှာကျွံပြုတ်ခိုင်းစေခံရတဲ့လူဦးရေအဆင့်အတန်းမှာတော့မြန်မာနိုင်ငံကလူဦးရေ5သိန်းကျော်နဲ့အဆင့်12မှာရပ်တည်နေတယ်လို့လည်းအစီရင်ခံစာကဖော်ပြပါတယ်။ထိုင်းနိုင်ငံက၅ဘန်းလုပ်ငန်းတွေမှာကျွံပြုတ်ခိုင်းစေခံရတဲ့မြန်မာနိုင်ငံသားတွေရဲ့အခြေအနေကိုလည်းအစီရင်ခံစာကထောက်ပြပါတယ်။ထိုင်းနိုင်ငံတွင်၅ဘန်းလုပ်ငန်းတွေမှာအခကျင်းငွေမရဘဲခိုင်းစေခံရသူတွေကိုဇက်တိုက်ကယ်တင်ပေးနေရဆဲဖြစ်ပြီးအခြေအနေကတော့ဆိုးဝါးနေဆဲဖြစ်တယ်လို့လည်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများကူညီဆောက်ရှောက်ရေးအဖွဲ့ကဦးကျော်တောင်းကပြောပါတယ
်။သူတို့ထုတ်တာကအခြားပေါင်းများစွာဒီမှာရှိနေတယ်လို့ကျွန်တော်ပြောနိုင်တယ်။ဘာကြောင့်လဲဆိုရင်ပြီးခဲ့တဲ့ဒီမေလ၈ခုနှစ်နေ့ကထိုင်းနိုင်ငံတောင်ပိုင်းစီချုံခရိုင်ခနုံငါးဖက်လေဆိုင်မှာတစ်နှစ်ကနေ၃နှစ်နဲ့၄လအထိရောင်းစားခံနေရတဲ့မြန်မာနိုင်ငံသား73ယောက်ကိုကျွန်တော်တို့ထိုင်းနိုင်ငံမြန်မာနိုင်ငံသားများအဖွဲ့သွားရောက်ပြီးပြည်တင်ခဲ့တယ်။ဇန်နဝါရီလ28ရက်နေ့ကကျွန်တော်တို့ဒီထိုင်းနိုင်ငံမှာနာမည်ကြီးပင်လေဆိုင်ကံအပန်းကြီးစကံဖြစ်တဲ့ဖုကက်ကမ်းရှည်မှာအခန်းတစ်ခန်းထဲမှာပိတ်လောင်ထားတဲ့မြန်မာနိုင်ငံသားအလို့သမား32ယောက်ကိုကျွန်တော်တို့ကယ်ထုတ်နိုင်ခဲ့တယ်။အဲ့ဒီအလို့သမားတွေဟာထိုင်းနိုင်ငံတောင်ပိုင်းရနောင်းကယ်ဆယ်စကံထဲမှာရှိတယ်။ကျွန်တော်သိရှိလေ့လာသလောက်ဆိုလို့ရှိရင်ကျွန်တော်တွေ့မှုသလောက်ကယ်ထုတ်တဲ့အထွေအကြုံတွေကပြောမယ်ဆိုလို့ရှိရင်ထိုင်းငါးဖမ်းနေတွေပေါ်မှာရှိတဲ့အလို့သမား90နဲ့ခဏရကြိုင်လုံးလောက်ကလူကုန်ကူးခံရတဲ့မြန်မာအလို့သမားတွေဖြစ်တယ်
။ခေတ်သစ်ကျွံပြုတ်ခိုင်းစေခံရသူအများဆုံးနိုင်ငံတွေကတော့အိန္ဒိယ၊တရုတ်၊ပါကစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့ဥစ်ဘက်ကစ္စတန်နိုင်ငံတို့ဖြစ်တယ်လို့အစီရင်ခံစာကဖော်ပြပါတယ်။ဒီအစီရင်ခံစာရဲ့ရွယ်ချက်ကတော့ကျွံပြုတ်ခိုင်းစေခံရသူတွေရဲ့အခြေအနေကိုလူအများသိရှိပြီးထိရောက်တဲ့မူဝါဒတွေနဲ့တားဆီးဆောင်ရွက်နိုင်ဖို့ဖြစ်တယ်လို့လည်းအစီရင်ခံစာကိုထုတ်ဝေတဲ့ Walk Free Foundation ကပြောဆိုထားပါတယ်ရှင်။